စကိုင်းတိုင်းပလဲမြို့နယ်မှာစစ်ကောင်စီတပ်တွေရဲ့စစ်ဆင်ရေးတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေကဒေသခံတွေရဲ့နေအိမ်တွေကိုမိရှုဖျက်ဆီးတာလူရက်တာအရတားတွေကိုတပ်ဖြတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီဆွဆွဲချက်တွေပေါ်စစ်ကောင်စီကငြင်းဆန်ထားပေမဲ့လည်းဒေသခံတွေကတော့စစ်ကောင်စီတပ်တွေရဲ့ဖျက်ဆီးမှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုမျက်မြင်ကိုယ်တိုင်တွေ့မြင်ခဲ့ကြရတယ်လို့ပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်စစ်ကောင်စီတပ်ဖွဲ့တွေထိုးစစ်ဆင်နေတာတလားလောက်ရှိလာပြီဖြစ်တဲ့ပလဲမြို့နယ်မှာလုံခြုံရေးတပ်ဖွဲ့တွေကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ဖျက်ဆီးမှုတွေကျူးလွန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဖေဖော်ဝါရီလ၄ရက်နေ့တောက်ချာနေ့ညကလည်းကိုင်းတွင်းရွာကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတူကအခုလိုပြောပါတယ
်။ကိုင်းတွင်းရွာကိုမီးရှို့လိုက်တာ။ညခုနှစ်နာရီလောက်ရယ်ဆာမီးရှို့လိုက်။ဒီဒီကမန်းတော့အခုချိန်တော့ဒီကြပါမသိအောင်ပြတော်တော်တော်များများအော်လို့ဒီဟာလောက်မကကျွန်တော်တို့အဲ့လိုဟောမိတော့ယူနေနေရတယ်
။ဒီအစာအုပ်တွေဖြည့်ဆည်းခံရတာတွေပြင်အရသားတွေတပ်ဖြတ်ခံရတာတွေရှိတယ်လို့လည်းပြောပါတယ်။အင်းကန်ရွာနဲ့အုံနောက်ရွာကနေဖမ်းဆီးသွားတဲ့ရွာသား၄ဦးကိုလည်းလုံခြုံရေးတပ်ဖွဲ့တွေကပြစ်တက်ခဲ့တယ်လို့နောက်ထပ်ဒေသခံတူကပြောပါတယ်
။ဟိုမင်းမင်းရဲ့အနောက်ဖက်မှာမိုင်းတလုံးကျွေးတယ်။မိုင်းတလုံးကျွေးတော့သူတို့လမ်းမှာတမရနဲ့ဖမ်းလာတဲ့ကြီးဝါသား၄ယောက်ပေါ့။ဟိုရှင်းနေတာနေရောကိုနောက်ကနေရောအိတ်ကလေးနေရောကိုသူပြစ်တက်လိုက်တ
ယ်တနေရွာနဲ့မင်းတိုင်ပင်ရွာတွေမှာလဲပြစ်ခတ်မှုတွေကြောင့်ဒေသခံတွေထွက်ပြေးချိန်မှာခြံရက်ခဲ့တဲ့ပစ္စည်းဥစ္စာတွေလူရခံရတာတွေရှိတယ်လို့လဲပြောပါတယ
်တနေနဲ့မနက်နေ့ကြီးပါဘူးအိတ်နေရောကိုသူပြစ်ချီးပြီးလူရကိုရဗမာနာကလေးတွေရှိရောဒီလူရောမှာဒီလူရောရွာတွေရဲ့ဟိုအိုဒီဂန်းရောတူလည်းရှိနေရောအချောင်းလည်းမြည်ပြီးလေကျော်ရဖို့ဒီကမဖြစ်ကြည့်ရဒီနောက်ဒီပေါ်လေလို့ဒီစီချင်းဖန်ကျေဆိုရင်အရင်ကဆိုင်နေရရှိတဲ့ဒီစီဒီကိုအတော့ကျွန်တော်တို့ပေါင်းသုံးပြီးတိုင်းတယ်လို့ပြန်ဆောင်သွားကြတယ
်စစ်ကောက်စီတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်းတက်စီဆုံးရှုံးမှုတွေတိတ်တိတ်ထိခိုက်မှုတွေနဲ့ပတ်သက်လို့ VOA ကတိကျအတိမပြုတ်နိုင်သေးတယ်လို့အခုနောက်ဆုံးဖြစ်ရတဲ့နဲ့ပတ်သက်လို့စစ်ကောက်စီကလက်တလုံးသတင်းထုတ်ပြန်တာမရှိသေးပါဘူးဒီတင်ပအတွင်းအစောပိုင်းကမိလာမှုဖြစ်စဉ်တွေနဲ့ပတ်သက်လို့ကြာသာပတိနေ့ကစစ်ကောင်စီသတင်းထုတ်ပြန်ရမှာတော့ဒေသခံလက်နက်ကိုင် PDF တပ်ဖွဲ့တွေလက်ချက်အဖြစ်စွပ်စွဲထားပြီးသတင်းမီဒီယာတွေကမှားယွင်းတဲ့သတင်းတွေကိုဝါရဖြန့်နေတာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ထို့စစ်တွေကြောင့်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေကြောင့်နေရာစွပ်ခွာခဲ့ရတဲ့ဒေသခံထောင်ကနန်းရှိလာနေပြီလို့လည်းဒေသခံတူက VOA ကိုပြောပါတယ
်။ဘာလို့ဒီထုတ်ပြန်ရတော့ဒီမျိုးကြီးမှန်းမြန်မှမထုတ်ပြန်ရတော့ကောင်းမွန်တဲ့ချက်ကြီးရမီးရှိလာလို့ဆိုကျွားတော်များများပေါ့မင်းတို့ပတ်ချာလို့မင်းတို့အုပ်စုပတ်ချာလို့တို့များများတော့အခုလေးကိုတော့နေတာညဆိုပြီးရောဒီရောက်နေပြီဆိုပြီးရောဆွဆောင်ကတော့ရုံးတဲ့ကြီးခံလာပြီးတော့ဒီလိုမင်းမှာတော့ဆွဆောင်နေတယ်လို့များလာတယ်ကျွန်တော်ငါးဆောင်လို့ရှိမှလို့
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းခဲ့တာတနည်းတော်ရှိလာချိန်မှာနိုင်ငံရေးအကြအတဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေဆက်လက်ပေါ်ပေါက်နေတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကနေသတိပေးထားပါတယ်ဒီသတင်းပတ်ထဲမှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့ဆွေးနွေးဖြေရှာဖို့ကြေညာတဲ့ထုတ်ပြန်တိုက်တွန်းထားပါတယ်